Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါလေခင်ဗျာ VOA American တန်ရဲ့2015ခုနှစ်အောက်တိုဘာ28ရက်တောက်ကြန်နေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါဩစတြေးလျနေဆက်အနီးအဝေးပြေးလမ်းမပေါ်ကထရက်ကားထဲမှာလူ82ဦးအသက်ရှူမွန်းချက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တန်တရာရှိသူ3ယောက်ကိုဩစတြေးလျအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တာပါကစ္စတန်နိုင်ငံဟာတနည်းကိုနျူကလ িয়ার ဘုံအလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရခန်းစားတစ်တဆောင်ကဖော်ပြလိုက်တာဒီအကြောင်းထိတ်တန့်ရောက်တဲ့တဲ့တွေကိုတင်ပြပေးတော်မူရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ရေဒီယိုရုပ်မြင်သံကြားမဲဆွယ်ဟောပြောခြင်းဆိုင်ရာကန့်သတ်ချက်တွေကိုကြည့်ရင်လွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးလို့ NLD ပါတီကထောက်ပြလိုက်ပါတယ
်လွတ်လပ်တဲ့ပါတီတရားအနေနဲ့ရွေးကောက်ပွဲတဲ့ဒီသိတ်တန့်ရကြောခွင့်ဆိုခွင့်မရှိဘူးဒီလိုအခြေအနေကလွတ်လပ်မှုလည်းမရှိဘူး။တရားမျှတမှုလည်းမရှိ
ဘူး။ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပြောသားတာပါ။သတင်းနဲ့ပြီးမှတင်ဆက်ပါမယ်။ဒီအကြောင်းနဲ့အတူရွေးကောက်ပွဲပညာပေးရေးအစီအစဉ်တစ်ခုနဲ့တောင်ပလောင်ဒေသကစစ်ပွဲအခြေအနေတွေကိုလည်းပြောပြပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကအစီအစဉ်ခံပါမယ်ခင်ဗျာ။
American ပြည်ထောင်စုတောင်ပိုင်း New Orleans မြို့မှာလူတွေထောင်ထဲချီသေဆုံးခဲ့ရတဲ့ Katrina Hurricane မုန်တိုင်းတိုက်ခိုက်တာခံခဲ့ရတဲ့ဆယ်နှစ်ပြည့်အထိမ်းအမှတ်အဖြစ် American သမ္မတဟောင်း George W. Bush ဒီကနေ့ New Orleans မှာမင်းကွန်းစကားပြောကြားဖို့ရှိနေပါတယ်။မနေ့ကကြာသပတေးနေ့ကလည်းလက်ရှိသမ္မတ Barack Obama ဟာ New Orleans မြို့ကိုတောက်ရောက်ခဲ့ပြီးတော့လူပေါင်း1800သေဆုံးပြီးအင်ဂျီသသိန်းပျက်စီးခဲ့ရတဲ့ Katrina မုန်တိုင်းတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမြို့ပြန်လည်ထူထောင်ရေးကြိုးပမ်းခဲ့ကြတဲ့ပြည်သူတွေကိုချီးကျူးစကားဆိုရင်းဒေသခံတွေနဲ့တွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းကြောင့်ဆိုးဆိုးရွားရွားထိခိုက်ပျက်စီးခဲ့ရတဲ့ Lower Network ရပ်ကွက်ကအသစ်ပြန်လည်ဖွင့်လှစ်ထားတဲ့လူမှုစင်တာတစ်ခုမှလည်းသမ္မတဥဘာမမနိကမင်ကွန်းပြောခဲ့ပါရယ်ရေကြီးမှုဒဏ်ဆိုးဆိုးရွားရွားခံစားခဲ့ရပြီးတဲ့နောက်ပိုင်းမြို့ပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးတိုးတက်လာအောင်ထူးထူးခြားခြားဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာသမ္မတဥဘာမကမိမောင်းထိုးပြောသွားခဲ့ပါရယ်သူ့ရဲ့မင်ကွန်းမတိုင်ခင်မှာတော့သမ္မတဥဘာမဟာ New Orleans မြို့တော်ဝန်နဲ့အတူလွန်ခဲ့တဲ့2005ခုနှစ်ဩဂုတ်လ29ရက်နေ့ကKatrina Hurricane မုန်တိုင်းကြောင့်ရေလမ်းမိုးမှုဒဏ်ကိုခံခဲ့ရတဲ့ African နယ်ပေါ် American နိုင်ငံသားတွေအများစုနေထိုင်ရာသမိုင်းဝင် Trimmy ရပ်ကွက်ကိုတောက်ရောက်ကြီးရှိခဲ့ပါတယ်။ Katrina မုန်တိုင်းကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုပမာဏဒေါ်လာ135ဘီလီယံကျော်ရှိခဲ့ပြီးဒါဟာ American ပြည်ထောင်စုမှာဆုံးရှုံးမှုအများဆုံးဖြစ်ခဲ့တဲ့သဘာဝဘေးရန်ရဲ့ကြားရောက်မှုကြီးပဲဖြစ်ပါတယ်ခင်ဗျာ။
လီဗျာကမ်းရိုးတပ်မှာဥရောပကိုရှေ့ပြောင်းဝင်ရောက်သူတွေရဲ့ဆက်လီတစည်းတိမ်းပေါက်လို့ African နိုင်ငံသားအများစုပါတဲ့လူပေါင်း200ခန့်ရင်းနှစ်တည်ဆုံးခဲ့တယ်လို့ဆိုရမှုတွေရှိနေပါတယ်။အရေးအတွက်အတိအကျကိုတော့အာဏာပိုင်တွေမသိရသေးပါဘူး။အီတလီကိုထွက်ခွာလာတဲ့ဒီသင်္ဘောအမှောက်တံမှာနောက်ထပ်လူပေါင်း200ခန့်ကိုတော့လီဗျားနိုင်ငံအနောက်ပိုင်းကန်ယိုဒန်ဆူဝါရာအပြင်ဘက်မှာမနေ့ညဘက်ကကယ်တင်နိုင်ခဲ့တယ်လို့လီဗျားကန်ယိုဒန်ဆောင်တပ်ဖွဲ့ကထုတ်ပြောထားပါတယ်။တည်ဆုံးသူရဲ့အလောင်းတွေကိုတော့အနီးနားကစေကန်းကိုသင်္ဘောနဲ့တည်ယူခဲ့ကြပါတယ်။ဒီတိမ်းပေါက်ခဲ့တဲ့သင်္ဘောပေါ်မှာလူပေါင်း400ခန့်လိုက်ပါလာပုံရပါတယ်။လီဗျားလွန်ကျွန်းအရာရှိတွေကဒီရွှေပြောင်းလာသူတွေထဲမှာအာဖရိကတိုက်သားတွေပါကစ္စတန်စီးရီးယားမော်ရိုကိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါတယ်လို့ဆိုပါတယ်ရွှေပြောင်းလာသူတူကတော့ဒီသင်္ဘောဟာအစတည်းကအခြေအနေသိပ်မကောင်းဘူးဒီလီဗျားကနေထွက်သွားတဲ့လမ်းကိုသေမင်းတမန်လမ်းလို့အရင်ကအများကခေါ်ခဲ့ကြတယ်အခုတော့မြေထဲပင်လယ်ရဲ့တုတ်တန်ကြီးဖြစ်သွားပြီဗျာလို့သုံးနှုန်းပြောဆိုလိုက်ပါတယ်ခင်ဗျာ
ဟင်ဂရီနိုင်ငံနဲ့နေနမိတ်ချင်းထိစပ်နေတဲ့ဩစတြေးလျနေဆက်အနီးအဝေးပြေးလက်မပေါ်ကထရက်ကားထဲမှာလူ82ဦးအသက်ရှူမွန်းချက်တည်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဆက်ဆက်နေတဲ့တန်လျာရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါရတယ်။အဲ့ဒီထက်က2ဦးကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ကျန်2ဦးကဟင်ဂရီနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်လို့အာဏာပိုင်တွေကဒီကနေ့မနက်ပိုင်းမှာပြောဆိုလိုက်တာပါ။အစောပိုင်းကတော့တည်ဆုံးသူအရေအတွက်ဟာ20ကနေ50အတွင်းသာရှိမယ်လို့ခန့်မှန်းထားပေမဲ့ဒီကနေ့မှာတော့တည်ဆုံးသူ82ဦးတည်းရှိတယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီထက်မှအမျိုးသား59ဦးအမျိုးသမီး10ဦးနဲ့ကလေး4ဦးပါဝင်ပါရယ်။တည်ဆုံးသူတွေနဲ့အတူစီးရီးယားခီးသွားလက်မှတ်တချို့တွေ့ရတယ်လို့ဩစတြေးလျနိုင်ငံဘာဂျန်လန်ဒေသရဲအကြီးအကဲကပြောပါရယ်။တေဆုံးသူတချို့ဟာဆီးရီးယားပြည်တွင်းစစ်ရင်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေဖြစ်နိုင်တယ်လို့လဲဆိုပါရယ်။ဥရောပဒေသမှာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးကြုံတွေ့နေရတဲ့ဒီရွှေ့ပြောင်းဒုက္ခသည်အရေးနဲ့ပတ်သက်လို့ဗီယက်နာမ်မြို့တော်မှာအနောက်ဘော်ကန်ဒေသကခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကျင်းပနေချိန်မှာပဲဒီဖြစ်ရပ်ဖြစ်ပွားခဲ့တာဖြစ်ပါရယ်ခင်ဗျာ။
ယူကရိန်းစစ်တပ်နဲ့ရုရှားကကူညီပေးထားတဲ့ယူကရိန်းသဘောတွေကြားစစ်အကျဉ်းသားတွေကိုပြန်လည်လဲလှယ်နေကြပါတယ်။အခုလိုဖြစ်လာတာကစက်တင်ဘာ1ရက်နေ့မတိုင်ခင်နှစ်ဖက်အပြစ်ခတ်ရရေးအတွက်ဒီသတင်းပတ်တွင်သဘောတူညီမှုရခဲ့တာရဲ့ရလဒ်ဖြစ်ပါတယ်။ယူကရိန်းခွဲထွက်ရေးတပုံ12ဦးနဲ့အလားတူရေးတွက်ရှိတဲ့ယူကရိန်းစစ်သားတွေကိုနေဆက်မှာရှိတဲ့ Oli Sandirakaya ကစစ်ဆေးစခန်းတစ်ခုနားမှာနှစ်ဖက်လဲလှယ်ခဲ့ကြတယ်လို့ဒီနှစ်ဖက်တာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။ Donex ပြည်သူနိုင်ငံတော်လို့သူတို့ကိုယ်သူတို့နာမည်ပေးထားတဲ့ဒီတပုံတက်ပြောခွင့်ရ Victor Anosov ကအခုလိုစစ်အကျဉ်းသားတွေလဲလှယ်ခဲ့တာမှာဒီတစ်ခေါက်ကယုံကြည်မှုအရှိဆုံးနဲ့ပထမဆုံးဖြစ်တယ်လို့ဆိုပါတယ်။အရင်တုန်းကဆိုရင်တော့ပြဿနာခက်ခဲပေါင်းစုံနဲ့ညဘက်တွေမှာလဲလှယ်ခဲ့ရတယ်လို့သူကထုတ်ပြောခဲ့ပါတယ်။အခုလိုရပ်ပိုင်းတွင်အပြစ်ရဖို့နှစ်ဖက်သဘောတူညီမှုရထားပေမဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တန်တွေကိုတော့အခုချိန်အထိကြားနေရပါသေးတယ်။တကယ်တော့ဗိုလ်ဒူးနေတုန်းက OSCE လို့အတူကခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ကြီးကကြီးမှုကျင်းပပြီးတဲ့ညှိနှိုင်းပွဲမှာယူကရိန်းဆွေးနွေးနယ်ခွဲထွက်ရေးတပုံတွေကြားကျောင်းတွေပြန်ဆဖွင့်မဲ့စက်တင်ဘာ1ရက်မတိုင်ခင်နိုင်ငံရှေ့ပိုင်းမှာနှစ်ဖက်ပြစ်ခတ်ရဖို့အခုလိုသဘောတူခဲ့ကြတာပါခင်ဗျာ
VOA ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြောက်ကြနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။အာရှအစုရှယ်ယာဈေးကွက်တွေဒီကနေ့မှပြန်ဥမော်လာနေပြီးဥရောပဘက်မှလည်းအချင်းချင်းပြန်ကောင်းမဲ့အလားအလာတွေရှိနေပါတယ်။ရှန်ဟိုင်းဈေးကွက်မှာ9ရာခိုင်နှုန်းကျော်နဲ့ဈေးပိတ်သွားပြီးနောက်တစ်ရက်မှာပဲ 4.8 ရာခိုင်နှုန်းထိဈေးတက်လာခဲ့တယ်လို့ဂျပန်နီကေးအညွှန်းကိန်းလည်း3ရာခိုင်နှုန်းနဲ့ဈေးပိတ်သွားပါတယ်။ဟောင်ကောင်ရဲ့ဟန်ဆန်အညွန်ကိန်း1ရာခိုင်နှုန်းကျဆင်းတာကလွဲလို့ပစိဖိတ်ဒေသဈေးကွက်မှာဈေးပြန်တက်ခဲ့ပါတယ်။3ရာခိုင်နှုန်းအထိဈေးကျခဲ့ပြီးနောက်တစ်ရက်ဒီကနေ့တောက်ကြနေ့မှာအဓိကဥရောပငွေဈေးကွက်ဟာအနည်းငယ်ဈေးပြန်တက်ပြီးတော့ဖွင့်လှစ်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှိမ့်ကွေးလာတဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မတည်မငြိမ်ဖြစ်သွားခဲ့ရတဲ့ကမ္ဘာ Stock Association ဈေးကွက်တွေဟာကြာသပတေးနေ့ကစလို့ဈေးကွက်မှာအလားအလာပြန်ကောင်းလာတာပါ။ဈေးနှုန်းတက်ကြမြင့်တဲ့နယူးယောက်ရှယ်ယာအယောင်ဈေးကွက်မှာ S&P 500Dow Jones နဲ့ Nasdaq အားလုံး2ရာခိုင်နှုန်းကျော်ဈေးတက်လာခဲ့ပါတယ်ခင်ဗျာ
။ American မြို့သားလုံခြုံရေးအကြံပေးအရာရှိအနေနဲ့တရုတ်နိုင်ငံထိတန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေကိုဘီဂျင်းမြို့တော်မှာဒီနေ့စတင်လိုက်ရမှာအတိတ်ကကွဲလွဲချက်တွေကိုပွန့်ပွန့်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြောလိုက်ပါတယ်။တရုတ်ကနှစ်ရက်ကြာရောက်နေတဲ့ American မြို့သားအကြံပေးအရာရှိ Susan Rice အနေနဲ့တရုတ်နိုင်ငံရဲ့ဝန်ကြီး Yang Jiechi နဲ့ဒီနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတရုတ်သမ္မတ Xi Jinping နဲ့လည်းဒီနေ့နှောင်းပိုင်းမှာတွေ့ဆုံဖို့ရှိနေပါတယ်။တကယ်တော့Susan Rice ရဲ့ခီးစဉ်ကတရုတ်သမ္မတရှိအမေရိကန်ကိုရှေ့လာမလာခင်အတွက်ကြိုတင်ပြင်ဆင်တဲ့ခီးစဉ်လည်းဖြစ်ပါတယ်။တစ်ချိန်တည်းမှာတရုတ်နိုင်ငံစီးပွားရေးနှိမ့်ကွေးလာတာကြောင့်ကမ္ဘာစတော့ဈေးကွက်မှာစိုးရိမ်ပူပန်မှုတွေကြီးမားလာချိန်မှာဒီခီးစဉ်ဖြစ်ပေါ်လာတာပါ။သမ္မတရှိအနေနဲ့စက်တင်ဘာလကမှအမေရိကန်ကိုတရားဝင်လာရောက်မှာဖြစ်ပြီးသမ္မတဘရက်အိုဘားမားနဲ့တွေ့တာအပြင်ကုလသမဂ္ဂထွေထွေညီလာခံမှာလည်းမေကွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်အင်ပီရိုယာရှိတွေကလည်းအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနှစ်နိုင်ငံကြားအပြူသဘောဆက်ဆံရေးရအောင်တည်ဆောက်နေတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးကလည်းလုံခြုံရေးချန်ပီယံ Rice နဲ့တွေ့ရမှာတရုတ်သမ္မတရဲ့ American ခီးစဉ်ဟာလုံးဝအောင်မြင်မှုတစ်ခုဖြစ်အောင်လုပ်ရမယ်လို့ထုတ်ပြောခဲ့ပါတယ်။အခု Susan Rice ခီးစဉ်ထဲမှာ Internet လုံခြုံရေးကိစ္စတရုတ်ရဲ့တောင်တရုတ်ပင်လယ်အတွင်းနယ်မြေပေါ်ထွက်မှုနဲ့နှစ်နိုင်ငံစစ်တပ်ခေါင်းဆောင်တွေဆက်ဆံရေးတိုးမြှင့်ဖို့ကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံဟာတနစ်ကိုနျူကလ িয়ার ဘုံအလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရခန်းစာသစ်တစောင်းမှဖော်ပြထားပြီးဒါဟာဆယ်စုနှစ်တခုအတွင်းကမ္ဘာတတိယအကြီးဆုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်လာပါတယ်။အမေရိကန်ခြေစိုက်မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Carnegie Endowment for International Peace and Stimson Center ကပါကစ္စတန်နိုင်ငံဟာနျူကလ িয়ার ဒုံးကျည်ထိပ်ဖူးပေါင်း350ထက်မနည်းကိုပိုင်ဆိုင်ထားနိုင်ကြောင်းနဲ့ဒါဟာအမေရိကန်နဲ့ရုရှားတို့ပိုင်ဆိုင်တဲ့အရေးအတွက်ပြီးရင်တတိယအများဆုံးဖြစ်ပါတယ်။ပါကစ္စတန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုရှော့ချပစ်ဖို့အမေရိကန်ဘက်ကတော့တိုက်တွန်းထားပါတယ်။သမ္မတဘရက်ဥပမာရဲ့နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်ဖို့ဆိုတဲ့သဘောထားအတိုင်းဆက်လက်ရည်တည်ပြီးပါကစ္စတန်အပါအဝင်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိတဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার ထုတ်လုပ်မှုကိုအတိုင်းအတာနဲ့ဆောင်ရွက်ဖို့ဆက်လက်တိုက်တွန်းပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒီအစ်စ်ထွက်လာတဲ့အစီရင်ခံစာကိုအမေရိကန်တွေအနေနဲ့လေ့လာနေတယ်လို့မစ္စတာကာဘီကပြောဆိုပေးမိအသေးစိတ်ကိုတော့ပြောမတော်ပါဘူး။နျူကလ িয়ার ရေးပြိုင်ဘက်အိန္ဒိယနိုင်ငံရဲ့သဘောထားအတိုင်းပါကစ္စတန်ဘက်ကလည်းအလားတူသဘောထားမျိုးနဲ့တုံ့ပြန်ဖို့လိုတယ်လို့ဖော်ပြထားတဲ့အစိုးရကစားနဲ့ပတ်သက်လို့ပါကစ္စတန်ဘက်ကအခုချိန်ထိဘာမှပြောဆိုတာမျိုးတော့မရှိပါဘူး။အိန္ဒိယနိုင်ငံဟာနျူကလ িয়ার လက်နက်အသုံးပြုပြီးတိုက်ခိုက်တာမျိုးဘယ်တော့မှစတင်လုပ်ဆောင်မှာမဟုတ်ဘူးလို့ကတိပေးပြောဆိုထားပေမဲ့ပါကစ္စတန်ဘက်ကတော့အဲ့ဒီသဘောထားအတိုင်းတုံ့ပြန်ဖို့ညှင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ။
Apple ကုမ္ပဏီအနေနဲ့အသစ်ထုတ်လွှင့်မှုတစ်ခုကိုရှေ့လ9ရက်မှာကြေညာမယ်လို့လွှတ်ဝက်စံချယ်မှုတွေနဲ့ထုတ်ပြောလိုက်ပါတယ်အသစ်ထုတ်လွှင့်မှုတွေပေါ်အထူးလှုပ်ဝက်ထားလို့ရှိပြီးလူကြိုက်များ iPhone အသစ်တွေထုတ်တာနဲ့နာမည်ကြီးလာတဲ့ဒီ Apple ကုမ္ပဏီကဘလို့ပစ္စည်းအသစ်ကိုကြေညာမယ်လို့အတိအကျမပြောသေးပဲစက်တင်ဘာ9ရက်မှာပစ္စည်းအသစ်ပြပွဲလုပ်မယ်လို့သာကြေညာလိုက်ပါတယ် Hey Siri ခမန်းကြည့်လိုက်လေလို့ခေါင်းစဉ်နဲ့ San Francisco မြို့မှာလုပ်မယ့်ဒီပွဲအတွက်ဖိတ်ကြားထားမှုတွေကိုသတင်းမီဒီယာတွေလက်ခံရရှိခဲ့ပါတယ် Siri ဆိုတာကတော့ Apple ဝန်ဆောင်မှုမှာအတန်သွင်းထားတဲ့အထောက်အကူပေးသူရဲ့နာမည်ဖြစ်ပါတယ်အခုလိုပစ္စည်းအသစ်ထုတ်ပြမယ်လို့မကြေညာသေးပေမဲ့အခုလိုဘလို့ပစ္စည်းထုတ်မယ်လို့မကြေညာသေးပေမဲ့ဒီကုမ္ပဏီကိုစောင့်ကြည့်လေ့လာသူတွေကတော့ iPhone model အသစ်ကြေညာတာဖြစ်ဖို့များတယ်ဒါမှမဟုတ် iPhone TV ရုပ်ရှင်ဖန်ဆက်အသစ်ကြေညာတာလည်းဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကဘဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများ Radio နဲ့ရုပ်မြင်သံကြားအစီအစဉ်မှာဟောပြောတင်ပြခွင့်နဲ့ပတ်သက်တဲ့ကန့်သတ်ချက်ဟာအရင်ရွေးကောက်ပွဲတွေကအတိုင်းပဲလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝေဖန်လိုက်ပါတယ်ဒီအခြေအနေတွေကိုပြုပြင်ပြောင်းလဲဖို့အတွက်ဆိုရင်လွတ်လပ်တဲ့ပုဂ္ဂလိကရုပ်သံတွေပေါ်လာမှာဖြစ်နိုင်မယ်လို့လည်းသုံးသပ်ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ပေါ်တုံ့ပြန်မှုတွေကိုတော့ VOA သတင်းတော်ကွန်ဘိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့နိုင်ငံရေးပါတီတွေကိုမဲဆွဲစည်းဝေးနိုင်ဖို့ပါတီရဲ့မူဝါဒသဘောထားလုပ်ငန်းစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားကနေရွေးကောက်ပွဲမတိုင်မီရက်60အလိုနောက်လာ၈ရက်နေ့ကစတင်ပြီးဟောပြောဖို့ခွင့်ပြုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားမှာဟောပြောမယ်ဆိုရင်သက်ဆိုင်ရာပါတီဥက္ကဋ္ဌဒါမှမဟုတ်အတွင်းရင်းမှုတွေက9ရက်ကြိုတင်ပြီးဟောပြောမယ်စာမူကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာရှောက်ထားရမှာဖြစ်ပါတယ်။ဒီစာမူတွေကိုခွင့်ပြုတာပယ်ချတာကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစီစစ်ပြီးပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီလိုစီစစ်မဲ့အပေါ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုဝေဖန်လိုက်ပါတယ်
။လွတ်လပ်တဲ့ပါတီတရားအနေနဲ့ရုပ်ောက်ပွဲတဲ့မိမိစိတ်တိုင်းကပြောခွင့်ဆိုခွင့်မရှိဘူး။ဒီလိုအခြေအနေကလွတ်လပ်မှုလည်းမရှိဘူး။တရားမျှတမှုလည်းမရှိဘူး။ဟောပြောတဲ့ပါတီပုံပုံတွေကမိမိကြောင်မမိဘူးလို့ပြောမှာပေါ့ဗျာ။သူကဥပဒေနဲ့ညှိစုံတာပြောမိကိုခံပေါ့ဥပဒေနဲ့မညှိစုံမှုဆိုရင်ကိုလွတ်လပ်ဖို့ကိုသိရမယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ်ဒီဥစ္စာကဒီစီယာတောက်လျှောက်ပြင်းဆုံးခဲ့တဲ့အခြေမူတွေနဲ့အတူတူပါပဲ
ဒီအခြေအနေဟာလွတ်လပ်တဲ့ပုဂ္ဂလိကရုပ်တံတွေပေါ်ပေါက်လာမှသာပြောင်းလဲနိုင်မယ်လို့လည်းသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းပြည်မှာနော်လွတ်လပ်တဲ့ဆိုတာဟိုအစိုးရနဲ့ချိတ်ဆွဲခြင်းမရှိတဲ့ပုဂ္ဂလိကတယ်လီဗီဇင်းဌာနတွေသုံးလာတဲ့အခါကျမှပဲကျွန်တော်တို့ပြည်ပြည်ကြောင်းလည်းမျိုးပြောင်းလဲလို့ရမယ်ခင်ဗျာ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအထွေထွေတွင်းရေးမှုဦးဆိုင်ညွန့်လွင်ကတော့ UEC ရဲ့ကြေညာချက်ပေါ်မှာပြောဆိုတာက
ဒီပြောဖို့ပြောမယ့်ချက်တွေကတော့လက်ကျေနောက်ဆုံးပြင်းတယ်ဆက်ငမ်းလေးဖော်ပြခွင့်ပြင်းတယ်ပါတီတွေကလည်းသူကရက်တွေသတ်မှတ်ပြီးသားလားရှိနေတာဒီ UEC ကဒီလိုမျိုးဆိုလည်းဟုတ်ပြီလားမဟုတ်လားအဲအဲ့လိုကြီးစဉ်းစားမှရှိပါအခုကပြန်ကြိုင်းပါစီစဉ်မယ်ဆိုတဲ့အခါကျတော့တော့စိတ်ပြတ်သွားတယ်ကျွန်တော်တို့အမှန်တော့ပြန်ကြိုင်းနဲ့ဆိုင်လို့လားဗျာပြန်ကြိုင်းအထိဆိုတော့လေဒီပေါ်မှာလှုပ်ချင်ကန်ချင်စိတ်ရှိတော့ဘူးဗျာပြောမယ်ဆိုတော့
ဒီသတ်မှတ်ချက်ကို UEC ကနိုင်ငံရေးပါတီတွေနဲ့ညှိနှိုင်းပြီးသတ်မှတ်တယ်ဆိုရင်တော့ပိုကောင်းမယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်တိုင်းရင်းသားစီလုံးညညရေးပါတီကပြောရေးဆိုခွင့်ရှိသူဦးဟန့်ရွှေကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ပြုလို့ရမယ်မဟုတ်လို့ပဲဖြစ်ဖြစ်အထူးကိစ္စပါညာပြောတာမျိုးလုပ်လို့ရတာရှိမှာသို့တော့ရုပ်မြင်သံကြားအနေနဲ့ကတော့ဒါတော့ control ရှိတာပဲ။နောက်ကျွန်တော်တို့ရှိမှာကတော့အစိုးရကပဲထားတာ။ပုဂ္ဂလိကရုပ်မြင်သံကြားပြီးမရှိသေးဘူး။နော်တချို့လည်းဟိုတန်းနေပေါ်ပေါ်ဖက်ဆက်ပါညာပေါ်လာတော့ရှိပါတယ်။ဒီမှာလည်းပြောတာဆိုတာလုံလာတော့ရှိတယ်။ဥပမာကတော့ကျွန်တော်တို့အစိုးရရုပ်မြင်သံကြားမှာဖြစ်တဲ့တွေ့သူ့တန်ကြားရေး policy နဲ့ပတ်သက်တဲ့ကိစ္စနဲ့အကျိုးဝင်တဲ့ကိစ္စရပ်တွေပဲပြောလို့ရမှန်းသာရှိပါတယ်။ဒါ step by step လို့သုံးသပ်မယ်လို့ရှိမယ်လို့ကျွန်တော်ထင်ပါတယ်။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တူဖြစ်တဲ့ဦးမြင့်ကျော်ကလည်းအခုလိုသုံးသပ်ပါတယ
်။သူကြောင့်ပြောရင်တော့စင်ကလုတ်တဲ့ဟာပဲ။ဒါကတော့မဖြစ်ခင်ဘူး။အမှန်တော့
ဆုံးမဲ့မှုတွေမှာဟိုဥပဒေနဲ့မညီတဲ့ဟာရှိရင်အဲ့ဒီနည်းနည်းပါတီတွေကိုဥပဒေအရပြောဆိုအရေးယူဆောင်ရွက်တာတော့အဲ့ဒါမျိုးတွေလုပ်လို့ရဟိုဥပဒေအရစံပယ်ဖို့တို့လုပ်ဆောင်တာမျိုးတို့လူကြီးဘာသာရေးစည်းရုံးတာမျိုးအဲ့ဒါမျိုးလုပ်ခဲ့လို့ရှိရင်အဲ့ဒီလုပ်တဲ့ပြောဆိုတဲ့ပါတီကနောက်ဥပဒေရအရေးယူပါနော်အဲ့လိုမဟုတ်ဘဲနဲ့အားလုံးကိုစဉ်းစားစနစ်နဲ့ဆိုတော့ခါလီမန်ဟိုချုပ်ခိုင်းတာတော့ခါလီမန်ချုပ်စကလုံးပြောင်းခိုင်းတာတော့အဲ့ဒါလည်းဟိုမလို့ရတဲ့နဲ့နိုင်ငံပါတီတွေသွားပြီးစဉ်းစားလုပ်နေတယ်လို့ပြောတာအရင်တုန်းကလည်းအဲ့ဒါမျိုး2010လေးလောက်ပဲဟုတ်ဟို90မှာတော့လည်းလောက်ခဲ့တော့ဗောနော်အခုလည်းဒီအချိန်မှာလည်းအဲ့ဒီတိုင်းလည်းလုပ်နေသေးတယ်တိုးတက်မလာဘူးဆိုတဲ့သဘောပေါက
်နိုင်ငံရေးပါတီတွေအနေနဲ့ဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေတဲမှာတော့ဒုတာဝန်အရေးသုံးပါးကိုမထိခိုက်စေဖို့နိုင်ငံတော်နဲ့တက်မတော်ကိုမထိခိုက်စေဖို့ဘာသာရေးလူမျိုးရေးပုဂ္ဂိုလ်ရေးအရာမထိခိုက်စေဖို့ဆိုတဲ့တားမြစ်ချက်၉ချက်လောက်ပါဝင်ပါတယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်နဲ့မဲဆွယ်စည်းရုံးခွင့်ညွှန်ကြားချက်အမှတ်1မြင်းဆောင်2014မှာလဲကော်မရှင်ကမဲဆွယ်စည်းရုံးခွင့်ကာလကိုရေလျှော့ချသတ်မှတ်ခဲ့တာမဲဆွယ်စည်းရုံးနာကိုသက်ဆိုင်ရာမဲဆန္ဒနယ်ကကိုယ်စားလှယ်ကိုသာခွင့်ပြုတာနဲ့မဲဆွယ်စည်းရုံးဖို့ကြိုတင်ခွင့်ပြုချက်ရယူရမယ်ဆိုတဲ့အချက်တွေအပေါ်မှာဝေဖန်တာတွေလည်းရှိခဲ့ပါတယ်
ရှိမြခင်အကြခင်ရှိလာလေးမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ဒီနောက်ဆုံးစင်းကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အတည်ပြုထုတ်ပြန်ပေးဖို့ရှိပါတယ်ဒီမတန်ခင်ပနာမစင်းထုတ်ပြန်တဲ့နေရာမှာတော့အမှားယွင်းတွေတော်တော်ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်စင်းမှာပါတဲ့မိဘလူနဲ့ပတ်သက်တဲ့မှားယွင်းမှုတွေကိုတိုင်ကြားမှုတွေမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့ဒီအခုလာမဲ့ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတိကျမှန်ကန်မှုဟာဘယ်လောက်ထိအရေးကြီးပါလဲဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမဲ့ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိနိုင်ပါလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စင်းနဲ့ပတ်သက်လို့ရောဒီကြိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမဲ့ဒီစနေညပိုင်းဒေအလီလည်းအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်စွန်းနေမင်းများကြမဲ့သတို့ရှင်တွေကိုကြိုဆိုပါရခင်ဗျာ
မနက်ဖြန်စနေည view တိုက်ရိုက်လေလိုင်းအစီအစဉ်မှာသတို့ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတကနားဆင်ရမှာကလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ကိုစလေလောင်းတွေနိုင်ငံရေးပါတီတွေအနေနဲ့ကလေးသူငယ်တွေရဲ့လိုအပ်ချက်တွေကိုသိရှိနားလည်ပြီးကလေးတွေအတွက်ပိုကောင်းတဲ့စီမံကိန်းတွေထည့်သွင်းစဉ်းစားဖို့လိုတယ်လို့ကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်ကလေးကိုစလေတွေနဲ့ရွေးကောက်ပွဲဝင်ကြမယ့်နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေကိုတွေ့ဆုံပေးပြီးဆွေးနွေးဖလှယ်ကြတဲ့အကြောင်းအပြည့်စုံကိုတော့ VOA သတင်းတော့မတ်သိင်ကြီးလင်းကတင်ပြပါမယ်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF နဲ့လူမှုအခြေပြုလုပ်ငန်းတွေရဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာအဖွဲ့ NCRWG တို့ပူးပေါင်းကျင်းပတဲ့2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မိသူသည်ကလေးသင်ငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့ဆွေးနွေးပွဲမှာကလေးတွေရဲ့အခြေအနေတွေကိုနိုင်ငံရေးကိုယ်စားလှယ်လောင်းနေသိနိုင်အောင်ဓာတ်ရိုက်တွေ့ဆုံပေးတာဖြစ်တယ်လို့ UNICEF မြန်မာဌာနကိုယ်စားလှယ် Bertrand Bainval က VOA ကိုပြောပါတယ်
။ So today what we're doing is we're putting together more than 50 political parties children in partnership with the union election commission and save the children
ဒီနေ့ကျွန်တော်တို့ဒီကဆောင်ရတာကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ Save the Children အဖွဲ့တို့ပူးပေါင်းပြီးတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့ကလေးတွေကိုတွေ့ဆုံပေးတာဖြစ်ပါတယ်။ဒါမှလည်းနိုင်ငံရေးပါတီတွေအနေနဲ့ကလေးတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ဒီပြဿနာတွေကိုဖြေရှင်းဖို့ကလေးတွေကဘယ်လိုတင်ပြကြသလဲဆိုတာကိုတိုက်ရိုက်ကြားသိနိုင်မှာဖြစ်ပါတယ်။ဒီကနေ့တဆင့်ကလေးတငယ်တွေကိုအဓိကထားတဲ့နိုင်ငံရေးအခင်းချင်းဖြစ်လာအောင်ရည်ရွယ်ထားပါတ
ယ်။ UNICEF အဖွဲ့ရဲ့အရင်ဆွေးနွေးပွဲတွေကရွေးချယ်ထားတဲ့ကလေးကိုယ်စားလှယ်တွေကနေမြန်မာနိုင်ငံအနှံ့အပြားကကလေးတွေရင်ဆိုင်နေရတဲ့ကလေးအလုတ္တမပြဿနာ၊မူရစ်ဆေးဝါးပြဿနာကျမရည်နဲ့အဟာရချွတ်တဲ့မှုပြဿနာပညာရည်နဲ့ကလေးတငယ်အခွင့်အရေးနဲ့ဥပဒေအပေါ်သိမြင်လိုက်နာမှုစတဲ့အခြေအနေ၅ရပ်ကိုနိုင်ငံရေးပါတီပေါင်း80ကျော်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးဖလှယ်ခဲ့ကြပါဗျ လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြပြီးအစိုးရအသစ်တရက်ဖြစ်လာမယ့်ကိုယ်စားလှယ်လောင်းနီအနေနဲ့ကလေးတငယ်တွေရဲ့အခွင့်အရေးကိုဦးစားပေးကြဖို့လူမှုအခြေပြုလုပ်ငန်းတွေရဲ့ကလေးတငယ်အခွင့်အရေးဆိုင်ရာအဖွဲ့ NCRWG ကမနှီနီလှကတောင်းဆိုလိုက်ပါတယ်
။ဒီအစိုးရဒီအခုတွေ့ရှိနေတဲ့ဒီထဲမှာနောက်ထပ်ဟိုပေါ့နော်ဒီအစိုးရလက်ထက်မှာနောက်ထပ်အစိုးရဖြစ်လာမဲ့ကိုယ်စားလှယ်လောင်းတွေကိုအမှန်အနေနဲ့ကကလေးတွေကိုစားတောင်းဆိုချင်တာတော့ဒီကလေးတွေရဲ့အရေးကိုဦးစားပေးပြီးတော့စဉ်းစားပေးပြီးတော့မှမူဝါဒတွေချက်တိကျတဲ့မူဝါဒတွေလမ်းစဉ်တွေเนาะအစီအစဉ်တွေရေးဆွဲပြီးတော့မှကလေးတွေအတွက်ကိုအကောင့်ထဲပေါ်ပေးပါကလေးတွေအတွက်ကိုလည်းပုံမှန်ပြီးတော့ဦးစားပေးပြီးတော့ဘတ်ဂျက်တွေကိုလည်းသုံးစွဲပေးပါလို့အမှန်နဲ့ကလေးတွေကိုစားတောင်းဆိုလိုပါတယ်
ရန်ကုန်မြို့ Park Royal Hotel မှာ August 28ရက်နေ့ကကျင်းပခဲ့တဲ့ဒီဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့တဲ့မြို့အမျိုးသားဒီမိုကရေစီပါတီကဒေါ်ဆမ်မညိုကလည်းကလေးတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးသွားခြင်းနဲ့လို့အခုလိုပြောပါတယ
်။သူတို့တွေရဲ့လိုအပ်ချက်တွေကိုပေါ့အန်ဒီတို့ဒါတကယ်ပဲကိုယ်စားလှယ်ဖြစ်ခဲ့ရင်အန်ဒီတို့လူမျိုးတစ်မျိုးတွေသာမဟုတ်ဘူးဒီကလေးတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးခြင်းနဲ့အမှန်တကယ်ကိုစိတ်ရင်းကိုရင်းနဲ့ကိုဟိုပြပစီစီတော့ဒေသကြီးကယူဆိုင်ပြီးတော့ဖြစ်စေပေးခြင်းနဲ့
2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မည်သူသည်ကလေးတငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောင်းနေတဲ့ကလေးတငယ်တွေတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးလည်းတက်ရောက်ခဲ့ပြီးနိုင်ငံရေးပါတီတွေအနေနဲ့လူငယ်ပြုစုပြောထောင်ရေးအတွက်စီမံကိန်းတွေထည့်သွင်းရေးဆွဲဖို့တိုက်တွန်းခဲ့ပါတယ်ရှင်
ပဒင်းလေးရန်ကုန်မြို့ကနေတရင်ပြေးပို့ခဲ့တာပါအခုတော့တိုင်းရင်းသားဒေသကစစ်ပွဲအခြေအနေကိုကြည့်အောင်ပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတပြည်လုံးအတိုင်းအတာအပြစ်ခတ်ရဲစေးစာချုပ် NCA လက်မှတ်ရေးထိုးနိုင်ဖို့အရေးညှိနှိုင်းနေချိန်မှာပဲ NCA လက်မှတ်ထိုးဖို့အစိုးရကနေညှင်းပယ်ထားတဲ့တအောင်းပလောင်တက်မတော် TNL အဖွဲ့ပေါ်အခုရပိုင်းတွင်အင်အားနဲ့ထိုးစစ်ဆင်မှုတွေပြုလုပ်နေပါတယ်ရဲစဲဆိုသလိုဖြစ်ပေါ်နေတဲ့တိုက်ပွဲကြောင့်ရှမ်းပြည်မြောက်ပိုင်းပလောင်ဒေသခံတွေအနေနဲ့လည်းလုပ်ငန်းဆောင်ရွက်မှုတွေမှာအခက်အခဲတွေရှိနေသလိုလူ့အခွင့်အရေးချိုးဖောက်ခံနေရတယ်လို့ပလောင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ် VOA သတင်းနောက်နိုင်ကွင်းအင်ကသတင်းပေးပို့လာပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချိုခွေရဒေသတွင်းမှာဒီရက်ပိုင်းတွင်မှာမြန်မာစိုးရစစ်တပ်ကနေတောင်းပလောင်တပ်ဖွဲ့ TNLA အဖွဲ့ကိုအင်အားနဲ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတပ်ဗန်းလှကအခုလိုပြောပါတယ်
ဆရာတမတော်ဗကဒီကျွန်တော်နေတဲ့နေရာကိုပတ်စစ်တိုက်ဝင်ရောက်ပြီးတော့နေတာမျိုးကျွန်တော်ရှိတဲ့နေရာပတ်စစ်တိုက်လိုက်ပြီးတော့ဖတ်ခိုင်းတာမျိုးတွေကျွန်တော်တောက်လျှောက်ကြုံရပါတယ်သူတို့သုံးစစ်ရှင်နေရာတော့ကျွန်တော်ဒီတမဟာဒီအကုန်လုံးเนาะကျွန်တော်ရှင်နေရာတော့တမဟာတဲ့တမနဲ့တမတော့ငါးပါလေအဲ့ဒီဂျူဟာ6မှာလည်းကျွန်တော်အဲ့ဒီတောက်လျှောက်အဲ့ဒီသုံးစစ်ရှင်နေရာလိုက်ပြီးတော့သုံးစစ်ရှင်နေရာမျိုးကျွန်တော်ကြုံတွေ့ရတယ်အထူးသဖြင့်ဒီရက်ပိုင်းမှာတော့ဒီတမနဲ့နေရဖြစ်တဲ့ဒီနမ်ဆန်မြို့နယ်နဲ့တောင်မဲမြို့နယ်မှာတော့တက်ခွဲပို့ပြီးတော့စိတ်လာတယ်ပို့ပြီးတော့
ဒီ LND အနေနဲ့တိုက်ပွဲကိုရှောင်ရှားနေပြီမဲ့လေအစိုးရတပ်ဘက်ကနေအခုလိုအင်အားသုံးပြီးတုံးနေရှာဖွေလိုက်လံတိုက်ခိုက်နေတဲ့အတွက်ခုခံသွားနေရတယ်လို့လည်းသူကဆိုပါတယ်။ဩဂုတ်လ23ရက်နေ့ကနေ26ရက်နေ့အတွင်းတောင်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြမ်းမှာတိုက်ပွဲချင်းချင်းဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကိုတော့တီ LND နိုင်ငံခြားဆက်ဆံရေးတာဝန်ခံတပ်ဗန်းလကအခုလိုပြောပါတယ်။
ဒီနစနေတော့နေမှာတော့ဆင်းဒီမင်းတို့လည်းခွဲပါလေတော့မင်းတို့ကပါပေါ့ဆန်လိုက်ဖိုက်ချင်းပါနဲ့နမတွေချေရတာဒီမှာအားဖြစ်ခဲ့တယ်ဗျအဲမနေ့ပိုင်းမှာတကယ်ညနေပိုင်းအမှာကျတော့ဒီနမ်ဆန်မြက်နဲ့ဆန်လိုက်ပြရနာမှာလည်းတကယ်ဖြစ်တယ်အဲပြီးတော့ကဒီ25ရက်နေ့မှာလည်းကျွန်တော်ဒီတက်မနဲ့နေမှာပဲကျွန်တော်နမ်ဆန်မြက်နဲ့ဆန်လိုက်ပြရမှာလည်းတကယ်ဖြစ်တယ်26ရက်နေ့မှာလည်းနမ်ဆန်မြက်နဲ့နမ်ခေးမှာလည်းဒီတပ်ပွဲတွေတောက်လျှောက်ဆက်ဖြစ်နေတယ
်လက်ရှိတောင်းပလောင်တပ်ဖွဲ့လှုပ်ရှားရာဒေသဖြစ်တဲ့ကြောင်မဲကိုခိုင်နန့်ဆန်နမ်မတူဘက်မှာတတ်မှတ်ခွန်ခွန်ပြင်စကခတ်တစ်စစ်စင်ရေးကိုကဲမှုဌာနချုပ်တပ်ဖွဲ့တွေကလည်းအင်အားဖြည့်လှုပ်ရှားနေတယ်လို့စစ်တပ်နဲ့နေဆက်သူကြောင်မဲဒေသခံတို့ကပြောပါတယ်အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပလောင်ဒေသအတွင်းမှာဒေသခံတွေခြံစိုက်ပျိုးရေးလုပ်ငန်းလှုပ်ဆောင်ရမှာအခက်တွေ့နေရတယ်လို့လူခွေရေးချိုးဖောက်မှုဖြစ်စဉ်တွေနဲ့လည်းတွေ့ကြုံနေရတယ်လို့တောင်းကြောင်သားများလူငယ်ဖွဲ့ DS1U ရဲ့တာဝန်ခံမိုင်မျိုးအောင်ကပြောပါတယ်
ကဒီရွာထဲမှာဝင်လာပြီးမှဒီတိုင်းရတဲ့လက်ခံအဖွဲ့နဲ့ဆက်ဆံမှုရှိတဲ့ဒီလိုမျိုးတွေတင်ဆောက်တာမျိုးတွေတောက်ချောက်ပြီးခဲ့တဲ့ခါကျတော့ရှိနေမှာမဟုတ်ဘူး။မန္တုံမြင့်တွေကတိုက်တော့ဖြစ်တော့အဲ့ဒီမတ်ကေးရောဆေးရောမှာပြင်းအမတွေကရွာသားတွေဝင်ရောက်ခန်းစီတာမျိုးတွေတို့လုပ်တယ်။ဒီတို့ရဲ့ဖုန်းတွေအကုန်လုံးဒီတိုင်းရမျိုးတွေကရွာထဲမှာသူတို့ကသူစနတ်တွေဖြစ်တဲ့အနေကြီးတွေတိကျအဲ့ဒီလိုဖြစ်တာ။
တောင်းပလောင်တပ်ဖွဲ့ဟာမြန်မာအစိုးရနဲ့ပြစ်ခတ်ရစေးရေးနဲ့တွေ့ဆုံဆွေးနွေးရေးအတွက်ကိုအချိန်ချင်းတောင်းဆိုခဲ့ပြီးမှလည်းအစိုးရကလက်မခံခဲ့ပါဘူး။ မြန်မာတပ်မတော်အနေနဲ့တောင်းမလောင်တပ်ဖွဲ့ပေါ့အခုလိုထိုးစစ်ဆင်တိုက်ခိုက်မှုရှေ့ကထက်ပိုလှုပ်လာတာဟာတိုင်းရင်းသားလက်နက်ကိုင်စိတ်မြင့်ညှိနှိုင်းရေး SC ဖွဲ့တွင်ပါဝင်လာမှုပေါ့လက်မခံလို့စစ်ရေးရပုံမှုဖိအားပေးလာတဲ့သဘောဆောင်နေတယ်လို့လဲ TNL ဘက်ကသုံးသပ်ထားပါတယ်လက်ရှိမြန်မာအစိုးရနဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ပလောင်တပ်ဖွဲ့ TNL အပါအဝင်ရခိုင်တပ်မတော် Argan Army ကိုကတပ်ဖွဲ့ MNDAA တို့ဟာနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လို့ရင်လက်နေချဖို့လမ်းတစ်ခုတည်းတာရှိတယ်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေမြန်မာစာနယ်ဇင်းကောင်စီယာယီကိုပြောဆိုခဲ့ပါတယ်။ TNL အနေနဲ့ကတော့လက်နေချခြင်းမရှိတယ်လို့ကာကွယ်ရေးဦးစီးချုပ်ရဲ့လက်နေချရေးပြောဆိုချက်တွေဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအတွက်လည်းတန်တရားဖြစ်ပေါ်နေထားမှာရှိနေတယ်လို့ TNL နိုင်ငံသားဆက်ဆံရေးတာဝန်ခံတပ်ဗန်းလကပြောပါတယ်
။တိုင်းရင်းသားလည်းကံတော့လည်းဖွဲ့စည်းတဲ့အားလုံးဒီပုံမှန်တော်လေးဒါဆိုရင်လည်းတနေ့အားအားရှိတယ်လို့ကျွန်တော်ဖြစ်ပါတယ်
။ဒီပြည်လုံးတိုင်းတာပြည်ကရစေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်တိုင်းရင်းသားစိတ်မြင့်ကိုယ်စားလှယ်ဖွဲ့ ST နဲ့ထိပ်သီးဖွဲ့၅ဖွဲ့ကခေါင်းဆောင်တွေကနေပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ထိထိုင်းနိုင်ငံတွင်တွေ့ဆုံဆွေးနွေးခဲ့ရမှာအလုံးစုံပါဝင်လက်မှတ်ရေးထိုးရေးအတွက်သမရဦးသိန်းစိန်နဲ့အစိုးရကိုယ်စားလှယ်ဖွဲ့သူနဲ့ဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။NCA ပြည်သားဆွေးနွေးဖို့တိုင်းဒေသလက်နက်ကထိပ်တီးခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်အပါအဝင်အစိုးရကိုယ်စားလှယ်ဖွဲ့တို့ဟာလာမယ့်စက်တင်ဘာလ9ရက်နေ့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။လက်ရှိအစိုးရတပ်တန်းတွင် NCA လက်မှတ်မရေးထိုးနိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အသစ်ကနေပြန်ဆရမယ်လို့လဲပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကဩဂုတ်လ29ရက်နေ့ကပြည်ထောင်စုလွှတ်တော်စည်းဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ။
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jewel ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA ကအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00နာရီကနေ9:00ခွဲထိ Asia Set 7 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ရဲ့ည9:00 Radio အစီအစဉ်ကိုတော့ line တို့25 32 58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ်။
ဟန်ဂရီနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အော်စတြေးလျနယ်စပ်အနီးအဝေးပြေးလက်မပေါ်ကထရက်ကားထဲမှာလူ52ဦးအသက်ရှင်မွန်ချက်တိဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဆက်ဆက်နေတဲ့တန်တရားရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့အော်စတြေးလျအနာဘိုင်းကပြောပါရယ်။အဲ့ဒီထဲက2ဦးကဘူဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ကျန်2ဦးကတော့ဟန်ဂရီနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်လို့အနာဘိုင်းကပြောဆိုပါရယ်ခင်ဗျာ။ပါကစ္စတန်နိုင်ငံဟာတနည်းကိုနျူကလ িয়ার ဘုံအလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရကစားသည့်တစောင်းမှာဖော်ပြထားပြီးဒါဟာဆယ်စုနှစ်တစ်ခုအတွင်းကမ္ဘာတတိယအကြီးဆုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်လာပါတယ်။ American ခြေစိုက်မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Carnegie Endowment for International Peace and STEM Center ကပါကစ္စတန်နိုင်ငံဟာနျူကလ িয়ার ဒုံးကျည်ထိပ်ဖူးပေါင်း350ထဲမနည်းကိုပိုင်ဆိုင်ထားနိုင်ကြောင်းရေးသားဖော်ပြထားပါတယ်ခင်ဗျာ။အစုရှယ်ယာဈေးကွက်တွေဒီကနေ့မှပြန်ဦးမော်လာနေပြီးတော့ဥရောပဘက်မှာလည်းအခြေအနေပြန်ကောင်းမဲ့အလားအလာတွေရှိနေပါတယ်။ရှန်ဟိုင်းဈေးကွက်မှာ900ရာခိုင်နှုန်းကျော်နဲ့ဈေးပိတ်သွားပြီးနောက်တစ်ရက်မှာပဲ 4.8 ရာခိုင်နှုန်းထိဈေးတက်လာခဲ့တယ်လို့ဂျပန်နီကေးအညွှန်းကိန်းလဲ3ရာခိုင်နှုန်းနဲ့ဈေးပိတ်သွားပါတယ်။ Apple Company အနေနဲ့အသစ်ထုတ်လုပ်မှုတစ်ခုကို6လ9ရက်နေ့မှာကြေညာမယ်လို့လျှို့ဝှက်စမ်းကြံမှုတွေနဲ့ထုတ်ဖော်ပြောဆိုလိုက်ပါတယ်။အသစ်ထုတ်လုပ်မှုတွေပေါ်အထူးလျှို့ဝှက်ထားလို့ရှိတဲ့လူကြိုက်များ iPhone အသစ်တွေထုတ်လုပ်တာနဲ့နာမည်ကြီးလာတဲ့ Apple Company ကပစ္စည်းအသစ်ကိုကြေညာဖို့ရှိပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဝင်းခန့်မောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Glenn Vongalio ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VO American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိ line no meter 16.25 ရို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.